တရားဓမ္မကိုရှုမှတ်ပွားများအားထုတ်ဖို့ကိုယ်စီကိုယ်စီကိုယ့်ရဲ့စိတ်တိုင်းကြအဋ္ဌံပိုင်းခြားတွင်မှတက်တောင့်တက်တာနဲ့ရှုမှတ်ပွားများအားထုတ်နိုင်အောင်ကြိုးစားပြီးတော့စိတ်တိုင်းကြရှုစွာပြုပြင်ပေးကြပါအတိအတိပြုပြင်ပြီးသွားကြရင်ယောဂီတော်စင်များရှုမှတ်ပွားများအားထုတ်ကြတဲ့နေရာမှာစိတ်စိတ်ကလည်းပဲအားထုတ်ခဲ့ကြသလိုတခြားတခြားစခန်းနေမှာလည်းဝင်ရောက်ပြီးတော့အားထုတ်ကြတယ်ယခုလည်းပဲစခန်းဝင်ပြီးအားထုတ်ကြတယ်အားထုတ်တဲ့အခါမှာလည်းကိုယ့်ရဲ့ခန္ဓာမှာရှုဆိုတော့ဖြစ်ပျက်ကိုအလေးထားရှုပါတယ်ဖြစ်တာနဲ့ပြက်တာကိုအလေးထားရှုနေကြတဲ့သတော်စင်များတွေဖြစ်ပျက်ကိုဘယ်ပုံဘယ်နည်းရှုပြီးမြင်နေကြတယ်ဆိုတာလေးကိုယနေ့ရှင်းရှင်းလင်းလင်းကွက်ကွက်ပြပြသိရအောင်နဲ့ကိုယ်ရှုနေတဲ့ရှုွက်တွေပေါ်မှာလည်းတဘောပေါက်ဉာဏ်ရောက်အောင်လို့ရှင်းသင်သင်သွားပေးပါမယ်တရားရှုကြတဲ့ပုဂ္ဂိုလ်ဒီမှာဖြစ်ပျက်ကိုရှုတယ်လို့ခန္ဓာမှာအာယုံစိုက်ပြီးရှုနေကြတဲ့နေရာမှာခန္ဓာနှမျိုးဖြစ်နေတဲ့အတွေ့မြင်တဲ့ဖြစ်ပျက်ကလည်းနှမျိုးဖြစ်နေတယ်အဲ့ဒါလေးတဘောပေါက်ရင်ယနေ့ဝမ်းမြောက်စရာကောင်းသွားပြီ။ငါတို့ဘယ်ခန္ဓာပေါ်မှာတင်ပြီးဘယ်လိုဖြစ်ပျက်တင်နေရှုနေတယ်ဆိုတာကိုတော့ရှင်းရင်းရှင်းရင်းသဘောပေါက်သွားလိမ့်မယ်။ခန္ဓာနှမျိုးကိုသဘောပေါက်ဆိုတော့ရှင်းဥစွာခန္ဓာနှမျိုးသည်အထေခန္ဓာနဲ့သဘောခန္ဓာ။ဒါလေးကိုရှင်းဥစွာနားလည်ပါစေ။ရှင်ညပရမတ်ဒီမူလခန္ဓာအဖြစ်ခန္ဓာဒီရေပြင်ရေပွက်တွေနဲ့ရှင်းပြထားလို့သဘောတော်အတော်ပေါက်နေပါပြီ။အဲ့ဒီသဘောပေါက်မှုကိုထပ်လောင်းပြီးတော့ရှင်းတဲ့ရှင်းအောင်ဆိုပြီးအခုတစ်မျိုးပြောပြနေအထေခန္ဓာနဲ့သဘောခန္ဓာဒီခန္ဓာနှမျိုးကိုရှင်းသွားမှဖြစ်ပျက်နှမျိုးပေါ်မှာလေအထိပ္ပယ်ပေါက်လာလိမ့်မယ်။ဟုတ်ပါကြိုးစားပြီးတော့ရှုရမယ်ကြိုးစားရှုနိုင်မှလည်းပင်ကိုမြင်တဲ့ဖြစ်ပျက်ကိုရှုနေတဲ့ဖြစ်ပျက်သည်ဘယ်လိုမြင်နေဆိုတာလေးကိုပိုင်ပိုင်နိုင်နိုင်သိခွင့်ရသွားရင်ဒီစခန်းဟာကိုယ့်အတွက်အကျိုးများတာပဲဘယ်စခန်းမှာပဲဝင်ဝင်နဲ့ဒီသဘောလေးတွေကိုရှင်းပြီးရှုနိုင်ရင်တော့စခန်းပွဲတိုင်းအကျိုးများတယ်လို့ရှုနေတိုင်းလည်းအကျိုးကြည့်ပါလေဒါတွေကိုဆရာသမားတွေနဲ့ကင်းဝေးသွားတဲ့အခါမျိုးမှာပိုင်ပိုင်နိုင်နိုင်ရှုနိုင်ဖို့အတွက်နားလည်သိကျင်တာကအထေခန္ဓာသဘောခန္ဓာဆိုတာလေးကိုရှင်းဥစွာနားလည်ပါ။ဟောဒီထိုင်နေတဲ့ကိုကောင်ကြီးတည်ခေါင်းကိုခြေလက်နဲ့ဖွဲ့ပြီးထားတော့အထေကြီးနဲ့မြင်နေရတယ်။အဲ့ဒီမြင်နေရတဲ့အထေကိုတရားရှုတဲ့အခါမှာအာယုံမပြုရဘူးလို့ပြဉ္ညာနဲ့လေပုံဖော်ခဲ့ရေပြင်းနဲ့လေပုံဖော်ခဲ့မူလခန္ဓာနဲ့လေပုံဖော်ခဲ့တယ်အခုထပ်ပြီးတော့အထေခန္ဓာလို့ပြောလိုက်ပြန်တယ်အထေခန္ဓာဆိုတာကပုံတရံအထေကြီးနဲ့တည်နေတဲ့ပြဉ္ညာကြီးကိုပဲဆိုတာပါပြဉ္ညာပရမတ်ကိုကွဲအောင်ခွဲပြီးခဲ့တဲ့အတွက်ယောဂီများမစင်းစရာအကြောင်းမရှိပါဘူးအခုအထေခန္ဓာဆိုတာဩငါတို့ထိုင်နေတဲ့ဒီကိုကောင်ကြီးကိုပြောတာပါလားဒါလေးကိုတစ်ချက်ရှင်းသွားပြီသဘောခန္ဓာသဘောခန္ဓာဆိုတာကဒီအထေကိုကိုအမိပြုပြီးတော့ဖြစ်ပေါ်လာတဲ့တရားတွေကိုသတိထားတော့နှာခေါင်းနာသီးဝမှာသတိထားရင်ဒုသွားတာထိသွားတာတွန်းသွားတာတိုက်သွားတာအေးသွားတာနှိမ့်သွားတာဆိုင်းပုတ်တွေကွဲပြားပင်နဲ့သဘောကတော့တခုတည်းပါ။ထောက်ပြန်တဲ့သဘောလေးရုပ်အမှုရာ။ဒုဒါလေးပေါ်တယ်။ အထဲမပါဘူးထိတာလေးပြသွားတယ်အထဲမပါဘူးလောက်တာတွန်းတာတိုက်တာအေးတာနှွေးတာလေးတွေပေါ်သွားတယ်စုပ်ကင်ကြလို့မရဘူးမရှိဘူးလားမေးတော့လေရှိတယ်ခေါင်းကိုခြေလက်ကိုမြင်တယ်လို့မျိုးအထဲကြီးနဲ့မြင်သလားမေးတော့မမြင်ပါဘူးသိစရာရှိတဲ့အာယုံကိုတော့သိခွင့်ရသွားတယ်အဲ့ဒီသဘောတရားလေးအပေါ်မှာဉာဏ်ရောက်အောင်ရှင်းနိုင်ရင်သဘောခန္ဓာလေးကိုသိသွားပြီအထေခန္ဓာနဲ့သဘောခန္ဓာထပ်ပြီးတော့ရှင်းအောင်ပြောရင်အထေခန္ဓာသည်ပုံတရံအမျိုးမျိုးနဲ့တည်တယ်ဉာဏ်လုံးနဲ့မြင်ရတယ်တွေ့ပြကြည့်ပြယူပြ gain ပြလို့ရတယ်သဘောခန္ဓာသည်ပုံတရံမပါဘူးအထေနဲ့လည်းမတွေ့ရဘူးယူပြ၊ကင်ပြ၊တို့ပြ၊ချိပြလို့လည်းမရဘူး။မျက်လုံးနဲ့လည်းမမြင်ပါ။မရှိဘူးလားမေးတော့လေရှိနေတယ်။ဘာနဲ့မှမြင်လဲမေးတော့ဉာဏ်နဲ့မှမြင်တယ်။အဲ့ဒီအမြင်မျိုးလေးကိုရအောင်ကြည့်နိုင်ရင်သဘောခန္ဓာပေါ်မှာဉာဏ်နဲ့ကြည့်တတ်သွားလိမ့်မယ်။ဒါတော့အထေခန္ဓာနဲ့သဘောခန္ဓာကိုတော့ရှင်းသွားပြီ။အထေခန္ဓာနဲ့သဘောခန္ဓာကိုရှင်းသွားရင်ဖြစ်ရဲ့မြင်တဲ့နေရာမှာအထေကိုတင်ပြီးရှုနေတဲ့ပုဂ္ဂိုလ်များအတွက်ဖြစ်ရဲ့မြင်ပုံသဘောခန္ဓာပေါ်မှာဉာဏ်ရောက်ပြီးတော့ဖြစ်ရဲ့မြင်ပုံလို့ခန္ဓာနှစ်မျိုးဖြစ်နေတဲ့အတွက်ဖြစ်ရဲ့ကလည်းနှစ်မျိုးဖြစ်သွားတယ်အဲ့ဒါကပိုအရေးကြီးလာပြီတော်စင်ညာသိချာဉာဏ်စိုက်ပါခန္ဓာကိုဉာဏ်လှက်ပါခန္ဓာဉာဏ်လက်ဆိုတော့နာကတရားနာဉာဏ်ကခန္ဓာလက်ဒီစကားနဲ့အချင်းချင်းကြားဘူးတယ်သို့တော်လည်းနာကသာတရားနာပြီးဉာဏ်ကခန္ဓာလက်ဆိုတော့ဘယ်အချိန်လှက်ရမယ်မသိကြဘူးတစ်ချိန်လုံးခန္ဓာကိုပဲရှိနေကြတန်ဝေကအကြောင်းဟောရင်တန်ဝေကကိုရအောင်နာဒီအချိန်ဉာဏ်မလှက်သေးဘူးပရိစ္ဆသမုပ္ပါဒ်ကိုဟောနေရင်ပရိစ္ဆသမုပ္ပါဒ်ကိုနာဒီအချိန်ဉာဏ်မလဲသေးဘူးခန္ဓာမှာရှုွက်ခေါ်တော့မှနာကတရားနာပြီးနာတဲ့အတိုင်းသိရင်ခန္ဓာမှာဉာဏ်ထွက်လိုက်ဒီသဘောကိုကောင်းစွာရှင်းသွားလိမ့်မယ်အခုတော့နာကတရားနာဉာဏ်ကခန္ဓာလက်ဆိုတစ်ချိန်လုံးတရားကိုနာတဲ့ပုဂ္ဂိုလ်ကခန္ဓာပဲထည့်လို့ရမလဲခန္ဓာကိုကြည့်နေတဲ့ပုဂ္ဂိုလ်ကလည်းတရားနာလို့ပဲရမလဲအာယုံဒီဘလောက်ဉာဏ်ညာကိုပြုတ်လိုက်နိုင်တဲ့ညှက်လိုက်နိုင်တာကတခုတည်းပါပဲ။ဒါကြောင့်မလို့တရားနာနည်းကိုလည်းသိစေခြင်းနဲ့အာထုပ်ပုံကိုလည်းနားလည်စေခြင်းနဲ့အခုသတော်စင်များကိုတဲ့အလင်းသိရင်သိတယ်လို့ပုံဖော်ရှင်းပြသွားတာ။အဓိကယနေ့ရှင်းကျင်တာကဖြစ်ပျက်ရှုနေတဲ့ပုဂ္ဂိုလ်များတွေအမြင်မှန်သိကျင်တာပဲ။အထေခန္ဓာပေါ်မှာမြင်တဲ့အမြင်နဲ့သဘောခန္ဓာပေါ်မှာမြင်တဲ့အမြင်သည်မတူတဲ့အတွက်ဖြစ်ပြက်နှမျိုးကွဲတယ်လို့ဒါပြောလိုက်တာလောက်ကနေတင်းကနေစုကနေအောင်ကနေနာကနေအေးကနေနွေးကနေပေါ်တယ်ဒီကိုယ်ကနေစပ်ပြီးပေါ်နေတာအဲ့ဒီပေါ်တာကိုပေါ်တဲ့နေရာနဲ့တကွာဒုဆိုရင်ဒုနေရာဒုလက်ဆိုရင်လက်နေရာလက်လက်မောင်းဆိုရင်လက်မောင်းနေရာနဲ့လက်မောင်းအဲ့ဒီလိုမျိုးနေရာတွေပုံတရံနေနဲ့တွဲတွဲပြီးတော့ရှုနေရင်ကိုမြင်တဲ့ဖြစ်ပျက်ကိုကိုသေးချာစမ်းသပ်လိုက်တဲ့အခါမှာဉာဏ်အောက်မှာပျောက်ပြက်နေတဲ့သဘောကိုစင်းစင်းလင်းလင်းမတွေ့ရဘဲနဲ့စိတ်ထဲမှာလိုက်ရွတ်တဲ့အကူအညီနဲ့ရှုနေတယ်။ဖြစ်ပျက်ဖြစ်ပျက်နဲ့စိတ်ထဲမှာလိုက်ပြီးရွတ်နေပါသည်အတန်တာမထွက်တာ။မိမိတို့စိတ်ထဲမှာတော့တွတ်တွတ်တွတ်လုံနေပါတယ်။အဲ့ဒါလို့လုတ်ပြီးတော့ရှုနေကြတဲ့ပုံကိုယ်တွေသည်အထယ်မလွတ်နေရာမလွတ်ဖဲနဲ့ပြဉ္ညာမကင်းပဲရှုနေကြတဲ့တော်စင်အတော်များများမှာမြင်ရတဲ့ဖြစ်ပျက်ကိုကြည့်ရင်နဲ့အပြက်နှင်းနေတယ်လို့မျိုးလဲကြုံရတယ်ပြက်တာကိုလည်းပဲတဲ့ဘလောက်ပြက်ပြပြက်ပြအမြင်တန်းနေတဲ့သဘောမျိုးနဲ့အစင်လေးကတန်းပြတော့လေဩဖြစ်ပြီးပြက်တာကိုဉာဏ်နဲ့သိချမတွေ့ပြန်ဘူးအဲ့လိုမတွေ့တဲ့အတွက်ကြောင့်မလို့ဥပြက်ခဲလိုက်တာပြက်ကိုမပြက်နိုင်ဘူးနဲ့စိတ်သေးကသာတဲ့ညစ်သွားတာစိတ်ကတော့လိုက်ပြီးဖြစ်ပြက်ဖြစ်ပြက်လုံးသုံးမဲနော်အဲ့လိုမျိုးရှုနေကြတဲ့ပုံကိုမျိုးတည်ဟောဒီကိုအแทဆိုတဲ့ပြညာအတန်တန်ပေါ်မှာ တင်ပြီးတော့ရှုနေကြတဲ့ပုဂ္ဂိုလ်များရဲ့အမြင်ဖြစ်ပါတယ်။စိတ်ထဲကတွတ်တွတ်တွတ်နဲ့ဖြစ်ပြဖြစ်ပြလုံနေတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။အဲ့ဒီပုဂ္ဂိုလ်မျိုးကြတော့နာရာကျင်နာတွေနှိမ့်ဆက်တဲ့အခါမျိုးပင်ပန်းတော့မကပင်ပန်းလာတဲ့အခါမျိုးကြရင်ဘာစိတ်တွေပေါက်လာလဲဆိုတော့အိုးခန္ဓာကိုယ်ကြီးကတဲ့ကျွန်စရာကောင်းတာပဲတဲ့မုန်းစရာကောင်းတာပဲဟိုဒီခန္ဓာကိုယ်ကြီးမလိုချင်တော့ပါဘူးဖြစ်လာပြီအဲ့ဒီလိုဖြစ်လာတာကိုပဲငါသည်ယုံမုန်းနေညာပေါ်ပြီလို့ကိုယ့်ကိုယ်ကိုသဘောချနေတယ်ကိုသိတဲ့အသည့်ကိုလည်းသူများကိုပြောပြီးအိုးငါခန္ဓာကိုယ်ကြီးလိုကိုမလိုချင်တော့ဘူးမုန်းသွားပြီယွံသွားပြီ ਨੇ ပြောနေတတ်တတ်ပါလေအဲ့ဒီအပြောနေကိုရှုခဲ့လို့မြင်ခဲ့တဲ့အမြင်သည်ဘာဉာဏ်လဲမေးရင်တံဝေကညံတာဖြစ်ပါသည်အဲ့ဒီပုဂ္ဂိုလ်ရဲ့အမြင်ဟာဖြစ်ပျက်ကိုပြဉ္ညာအထေပုံတရံမလွတ်ခဲနဲ့အထေခန္ဓာပေါ်မှာတင်ပြီးတော့ရှုနေတဲ့ရှုွက်နဲ့မြင်ရတဲ့အမြင်ဖြစ်ပျက်မှုလို့တံဝေကညံလောက်ပဲပေါ်ပါတယ်ဒီဒုက္ခဆင်းရဲတွေကလွတ်သွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာပျော်နေတယ်ပြုတ်နေတယ်ခန္ဓာကြီးကိုဒုက္ခလို့မမြင်တော့ဘူးမိပြောက်သွားပြီအဲ့ဒီပုံကိုဒီတစ်ချက်တစ်ချက်တော့လဲထွက်လာတာကဩယွန်းနေမုန်းနေပြေးထွက်ချင်လောက်အောင်ကိုစိတ်ကူးပေါက်တယ်မွန်းကျက်နေတဲ့အချိန်ဖက်ပေါက်ရှာတဲ့သဘောလေးပါပဲပြီးတော့လည်းပဲဒီထဲမှာပြန်ပြီးပျော်နေတာအဲ့ဒါကတစ်စကံဝင်လိုက်တစ်ကြိမ်တစ်ခါလေးပေါ်လိုက်ကိုကိုကိုအားရတယ်လို့ချင်းနေတာဩငါရှုနေတဲ့ဖြစ်ပြက်ဖြစ်ပြက်ဆိုတာဟာတကယ်ညာရောက်တဲ့အမြင်မှမဟုတ်သေးဘူး။အထယ်လွတ်တဲ့အမြင်မှမဟုတ်သေးဘူး။ပုံတရံအထယ်ဒီပေါ်မှာတင်ပြီးရှုနေတဲ့ဖြစ်ပြက်ပါလားလို့ဒါလေးကိုအမှတ်ရသင်ကြန်လိုက်ပါ။သဘောခန္ဓာကိုမြင်တဲ့ဖြစ်ပြက်ကိုပြောမယ်။သဘောခန္ဓာကိုမြင်တဲ့ဖြစ်ပြက်ကြတော့လုတ်ကနေပေါ်တယ်၊စုကနေပေါ်တယ်၊နာကနေပေါ်တယ်။ဒီပေါ်လာတဲ့တရားလေးသည်ပုံတရံအထည်မတွေ့ရဘူးနေရာဌာနမပါဘူးပြိလိုက်ဌာနနဲ့ကြည့်လိုက်မရှိတာတွေတွေ့ရတယ်ပြိလိုက်ဌာနနဲ့ကြည့်လိုက်မရှိတာတွေတွေ့ရတယ်အလွန်လင်းမြန်နေပြက်သွားတာသည်အမြင်မတန်းဘူးနေတယ်ညံတယ်မရှိဘူးသူ့ရဲ့သဘောလေးကအကြည့်မခံတော့အောင်ဆိုတော့ကိုယ့်ရဲ့ညံမှာတတူတကတမုံတမွားအမြင်တန်းခြင်းမရှိဘဲနဲ့ဖြစ်ပြက်ရဲ့သဘောကိုရှင်းရှင်းလင်းလင်းမြင်ရတာနော်သဘောခန္ဓာကိုညာရောက်တဲ့ပုံကိုယ်ဒီဖြစ်ပြက်ကိုအဲ့တိုင်းမြင်ကိုမြင်ရမှာအဲ့ဒီအမြင်ကြတော့သဘောခန္ဓာပေါ်မှာဖြစ်ပြက်မြင်တဲ့အတိညာဟုတ်လို့ညာနဲ့ပြောရင်ဝိပဿနာညာခန္ဓာမှာတလဲစပ်အပြက်သေးကြီးပဲတွေ့ပါများလာရင်ဒီခန္ဓာကိုယ်ကြီးကိုယွန်းလာတယ်မုန်းလာတယ်အဲ့ဒီမုံညာကဝိပဿနာဉာဏ်ရဲ့အမုန်းချောင်းအနည်းငယ်လေးကြိုးစားလိုက်ရင်ဟိုဘက်မှာနိဗ္ဗာန်ဆိုတဲ့ခရီးကိုပေါက်တော့မှာဒါကြောင့်တံဝေကဉာဏ်နဲ့ဝိပဿနာဉာဏ်ကိုလည်းကွဲအထေပေါ်တင်တဲ့ဖြစ်ပျက်နဲ့သဘောခန္ဓာကိုမြင်တဲ့ဖြစ်ပျက်ကိုလည်းဉာဏ်ရှင်းပါစေဒီတဲ့ပို့ပြီးရှင်းအောင်လို့ပြောရင်အစုကံတစ်ခုပေါ်တဲ့နေရာမှာ၄ပိုင်းပိုင်းကြီးပြပါမယ်။ပရမတ်ကိုမြင်တာကဘယ်သဘော၊ပြဉ္ညာကိုမြင်တာကဘယ်သဘောလို့ဉာဏ်ရောက်အောင်ပြောလိုက်ရင်ယနေ့ယောဂီအတော်များများငါတို့ဘယ်လိုမြင်ပြီးဘယ်လိုရှုနေတယ်ဆိုတာတေဝိဇာမလိုဘဲနဲ့သဘောပေါက်သွားလိမ့်မယ်။ဒီတော့၄မျိုး၄ပိုင်းပိုင်းမယ်ဆိုတော့အစုကံတရား၄ကိုနှကောင်းနာသီးမှာပဲဖြစ်ဖြစ်ကိုယ်ပေါ်မှာပဲဖြစ်ဖြစ်ထင်ရှားတဲ့နေရာမှာအာယုံလေးညှုပ်ပြီးကြည်တိုင်းကြည်တိုင်းမှာပေါ်လာတဲ့အစုကံရုပ်အစုကံပဲဖောက်ပြန်ပြီးကြမလားခံစားမှုဝေဒနာလေးကပဲပြောမလားသိနေတဲ့စိတ်ကလေးကပဲပေါ်မလားစိတ်သာပေါ်လိုက်ပါအဲ့ဒီပေါ်တဲ့တရားလေးကိုပေါ်တဲ့နေရာလေးမှာဖောက်ပြန်တာလေးကိုကြည့်တော့လေဖောက်ပြန်တဲ့နေရာလေးမှာပဲဉာဏ်နဲ့ကြည့်တော့မရှိတာပဲတွေ့ရတယ်ခံစားမှုအပိုင်းသိတဲ့အပိုင်းကိုနန္ဒမဘက်ကတဲ့ပြပြန်တော့လေရှိအတိလေးကပြသွားတယ်။နောက်ညာလေးကအကဲခတ်တော့မရှိတော့ဘူး။အဲ့ဒီလိုမျိုးသိနေတဲ့အတိလေးကိုနောက်ညာလေးနဲ့အကဲခတ်တိုင်းအကဲခတ်တိုင်းမှာရှိအတိလေးချုပ်သွားချုပ်သွားတာအလွန်တင်မြန်တဲ့အတွက်မရှိသဘောမရှိသဘောကိုတန့်မြင်နေရတော့သဘောခန္ဓာပေါ်မှာညာရောက်တဲ့ဖြစ်ပြဲလို့နားလည်ထားပါ။ဒီတဲ့ပို့ပြီးညာနှုတ်သွားတဲ့ပုဂ္ဂိုလ်ကြတော့ ပေါ်သွားတဲ့တရားလေးဒီသိလိုက်တယ်မရှိတာလင်းညာစွာပြပြင်းနဲ့ကုညာကမမိလိုက်ဘူးမမြင်လိုက်ဘူးအဲ့လိုမမြင်တဲ့အခါမှာအော်ဖြစ်ပြီးပြက်သွားပါလားလို့နောက်ကတွေးလုံးလိုက်လိုက်တယ်အဲ့ဒီတွေးလုံးလေးလိုက်တာဒီပင်အတွေးဆိုတဲ့တရားဟာအရှုခံပြန်ပြအဲ့ဒီပြတဲ့အတွေးလေးကိုနောက်ညာလေးနဲ့ကဲခံမရှိတော့ပြန်ဘူးအဲ့ဒီလိုမျိုးသိနိုင်အောင်ပြန်ကြိုးစမ်းနိုင်ရင်ပထမပေါ်မှာဉာဏ်ဉာဏ်သွားပြန်ပြီပထမပြတဲ့အရှုခံလေးပေါ်တဲ့နေရာလေးတွေမှာသတိထားလို့စောင့်ကြည့်တိုင်းစောင့်ကြည့်တိုင်းမရှိသဘောကိုတမ်းမြင်နေလေသဘောခန္ဓာကိုအပြည့်မြင်လာဒီသဘောလေးကိုဉာဏ်ကလင်းညာချိုးတွဲစွာမမြင်လို့ပြက်သွားတာလေးကိုအော်ဖြစ်ပြီးပြက်ပါလားလို့အတွေးလေးနဲ့လိုက်တာကိုဒီအတွေးဟာလေအရှုခံဖြစ်နေပါလားဆိုတာကိုမမိပါနဲ့အဲ့ဒီအတွေးလေးကိုပြန်သိလိုက်တဲ့အချိန်ကမှဒီအတွေးချုပ်သွားပြီအဲ့ဒါလို့ပြန်ကြည့်နိုင်ရင်ယောဂီပရမတ်ပေါ်မှာဉာဏ်ဉာဏ်သွားပြန်ပြီဒါပရမတ်ကိုဉာဏ်ဉာဏ်ပုံနှစ်မျိုးပြသွားတာအဲ့ဒီကနေဒီတိတဲ့ဉာဏ်နှုတ်နဲ့ပုံကိုကြတော့အစုကံတရားလေးတွေကိုရှုနေတဲ့နေရာမှာပုံတံလေးတွေပါလာတယ်နေရာလေးတွေပါလာတယ်အမုံအမွားလေးတွေနဲ့ရှုနေတယ်လို့မျိုးစီးကျက်ဝါးကျက်ကြကြရှုနေတယ်လို့မျိုးအနိုင်လိုက်မြင်လိုက်ဖောင်းလိုက်ပိန်လိုက်ပြော့လိုက်မာလိုက်ဝေးလိုက်နီးလိုက်နဲ့အရိပ်အယောင်ပုံတံလေးတွေလိုအတူအစီလေးတွေနဲ့အနီးအဝေးလေးတွေနဲ့အတင်းအယော့လေးတွေနဲ့ဒါလေးတွေနဲ့ရှုနေတဲ့အခါမှာဘာသာလေးဆွဲနေတယ်လို့ပဲမိမိတို့စိတ်ချက်ဝါချက်တက်ကြလေးအလိုက်တင်လေးတဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့စိတ်ထဲကလိုက်ရွနေတယ်အဲ့ဒီလိုက်ရွနေတဲ့အခါမှာလည်းပုံတံအမျိုးမျိုးနောက်မှာမျောပါနေတယ်အဲ့ဒီလိုရှုနေတဲ့ဖြစ်ပျက်ပြီးအထေပေါ်မှာတင်သွားတယ်အထေပေါ်မှာရှုနေတဲ့ဖြစ်ပျက်ဖြစ်သွားတယ်ဒီထက်ပိုပြီးတော့သိုးသွားတာကနာတာကိုနာတယ်နာတယ်ကျင်တာကိုကျင်တယ်ကျင်တယ်ကြိုက်တာကိုကြိုက်တယ်ကြိုက်တယ်စူးတာကိုစူးတယ်စူးတယ်နဲ့အဲ့ဒီပေါ်မှာစိုင်းပုတ်ဆွဲပြီးတော့မှဖြစ်ပျက်ရှုတာတွေလည်းရှိကြပါတယ်အဲ့ဒီပုံကူကြတော့ဉာဏ်အနှုံဆုံးဖြစ်ပြီးပြညာလုံးလုံးရောက်သွားတယ်အထယ်ပေါ်လုံးလုံးပြင်သွားပါတယ်အဲ့ဒီပုဂ္ဂိုလ်ရဲ့ဖြစ်ပျက်စုပုံသည်အရွတ်တည်ညားသွားတယ်စိတ်ကူးတွေနဲ့ပုံဖော်ကြံစပြီးရှုတာတွေညားသွားတယ်အထယ်ပေါ်မှာတည်ရှုတဲ့ဖြစ်ပျက်မှုလို့ဉာဏ်ဟာတံဝေကဉာဏ်လုံးနဲ့ပဲနှင့်သိမ့်တင့်တိမ်အမာတိချမ်းသာလုံးနဲ့ပဲငြိမ်သွားတယ်ငြိမ်နာရဲ့ငြိမ်နာရဲ့ရှိတယ်နော်တံဝေကဉာဏ်ကဟောဒီခန္ဓာကိုယ်မှာတဲ့ငြိမ်နာလေးပဲရှိသေးတယ်ဝိပဿနာဉာဏ်ကြတော့လောဘဒေါသမောဟစတဲ့ကိလေသာတွေကိုငြိမ်းစေတယ်ဓာတ်ကွာသွားတယ်ဒါကြောင့်မလို့အထေခန္ဓာပေါ်မှာမြင်တဲ့ဖြစ်ပျက်နဲ့သဘောခန္ဓာပေါ်မှာမြင်တဲ့ဖြစ်ပျက်ဝဲပါအထေခန္ဓာဆိုတာဒီတစ်ခုလုံးတစ်ကောင်လုံးအကောင်ထည်ကြည့်ဒီအထေခန္ဓာဒီပေါ်မှာလှုပ်တာနာတာကျင်တာကြိုက်တာခဲတာဆူတာအစရှိတဲ့ဖောက်ပြန်တဲ့သဘောလေးကသဘောခန္ဓာအထေခန္ဓာကြည့်ဒီပဲအချိန်ကြည့်ကြည့်ပြက်ခဲတယ်လို့မျိုးတွေ့ရတယ်အဆိုင်ခဲတွေနဲ့ကြောက်ပြက်နိုင်ခဲလာကြလားလို့စိတ်ထဲမှာအားမလို့အမရဖြစ်တတ်တယ်။ရှုနေတာကကိုယ်စိတ်ကတခါလေးရှုချက်ကညံ့နေတယ်ဟိုကပြက်ထန်နှင်းနေတယ်။တခါလေးကိုယ်ကပြည့်ကျဝါကျက်လေးနဲ့အလိုက်တဲ့လုံနေတဲ့အတွက်ဟိုကပြက်ထန်ညံ့ပြီးကိုယ်ကနှင်းနေပြန်တယ်။အဲ့ဒါဒီပြည့်ညက်ပေါ်ရောက်နေတာ။အထေပေါ်တင်ပြီးတော့ရှုနေကြတာ။တကယ်ညံ့အမြင်ကြတော့ခုပေါ်ခုကြည့်ခုမရှိ။ခုပေါ်ခုကြည့်ခုမရှိဆိုတဲ့ဒီစကားတွေသိချာနားလည်ပါစေ။ချက်ချင်းနေရာကပေါ်လိုက်ခုပြစ္ဆုတ်ပံပေါ်လာတာ။ချက်ချင်းကိုညာလေးနဲ့ကြည့်လိုက်။ဟောခုကြည့်လိုက်တဲ့ပြစ္ဆုတ်ပံ။ကြည့်လိုက်ပြန်တော့ရှိတာတွေ့တာလားဆိုတော့မရှိတာတွေတွေ့လိုက်တာ။ဒါကြောင့်ခုပေါ်တဲ့တရားခုချက်ချင်းကြည့်ခုမရှိတာတွေ့တယ်။အဲ့ဒီသဘောလေးဒီပရမတ်ပေါ်မှာဉာဏ်ရောက်တဲ့အမြင်ဝိပဿနာဉာဏ်လို့ခေါ်ပါတယ်။ဒါကြောင့်မလို့ဩခန္ဓာနှစ်မျိုးပေါ်မှာဉာဏ်မရှိရင်ဖြစ်ပြက်နှမျိုးလည်းပဲသဘောပေါက်ပါလားဖြစ်ပြက်နှမျိုးမှသဘောမပေါက်ရင်ဉာဏ်နှမျိုးလည်းရောထွက်ပြီပါလားဒါကြောင့်မလို့ယောဂီများအခုသေချာရှင်းပြလိုက်ပါပြီခန္ဓာနှမျိုးကိုလည်းဉာဏ်ရှင်းပါစေဖြစ်ပြက်နှမျိုးကိုလည်းဉာဏ်ပိုင်ပါစေအပြောတွေအရွတ်တွေနဲ့အချိန်မကုန်စီပဲနဲ့တန်ဝေကဉာဏ်လောက်နဲ့ငြိမ်းနေတာကိုချမ်းသာတဲ့ဝိပဿနာအလုပ်ပဲလို့ကိုကနှလုံးသွင်းမှပြီးကျေနပ်နေရင်လန်းဆောင်ပန်းတိုင်းလည်းမရကိုယ့်ရဲ့တရားအသည့်တွေဘလောက်ပဲအချိန်တွေပေးပြီးကြိုးစားကြိုးစားအမှုရာလည်းမပြောင်းလဲဘူးစိတ်ထားလည်းမပြောင်းလဲဘူးကိုယ့်အိမ်ရောက်ရင်ဒီတိုင်းကဒီတိုင်းပဲ။ဟောငါဖတ်ဖြစ်တ ဒီခန္ဓာနှစ်မျိုးပေါ်မှာအမြင်မရှင်းလို့ပါသဘောခန္ဓာကိုညာရောက်ရင်တော့ယနေ့သတော်စင်များကိုရှုနေတဲ့အရှုခံတရားတွေပေါ်မှာဝိပဿနာအသိဉာဏ်ပြီးကိုယ်စိတ်ကိုလည်းပြုပြင်သွားမယ်ကိုယ့်ရဲ့အမှုရာတွေကိုလည်းပြုပြင်သွားမယ်အဲ့ဒါလို့ပြုပြင်ပြီးတော့ကြောင်းလဲလာရင်ကိုရှုနေတဲ့အရှုခံတရားပေါ်မှာအမြင်မှန်ကိန်းပြီးတော့အတိမှန်လေးစိုက်သွားပြီလို့ဝမ်းမြောက်လိုက်ပါအခုရှင်းပြတာလေးကိုလည်းသဘောပေါက်အောင်လို့အထည်ပုံတံမတွေ့ရပဲသဘောခန္ဓာလေးတွေကြတိုင်းကြတိုင်းရွတ်ဆိုခြင်းမပါစိတ်ကူးနဲ့ပုံဖော်ခြင်းမပါဘဲနဲ့အတိမှန်အမြင်မှန်လေးဂိမ်းပြီးတော့ရှုတတ်အောင်ကိုယ့်ရဲ့ထင်ရှားတဲ့အရှုခံလေးတွေကြတိုင်းကြတိုင်းနေရာဌာနပုံတံအမျိုးမျိုးတွေကိုမတွေ့စီပဲနဲ့ပြညတ်ကိုခွန်လန်ပရမတ်သားကိုညာရောက်အောင်ကြည့်တတ်တဲ့ပုဂ္ဂိုလ်ဒါလေးကိုရှင်းပြလိုက်တာအမြင်ရှင်းသွားနိုင်ပါပြီဆက်လက်ပြီးအမြင်ကြည့်တဲ့ကြည့်အောင်ကျန်ရှိတဲ့အချိန်လေးတွေမှာဝိပဿနာဉာဏ်နဲ့မြင်ရတဲ့ဖြစ်ပျက်မျိုးကိုအမြင်များဖို့ဆက်လက်ကြိုးစားစုပွားအားထုတ်ပေးနေကြပါ